ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်အောက်လွတ်တော်နိုင်ငံခြားရေးရာကော်မတီမှလုပ်ခဲ့တဲ့မြန်မာရေးကြမ်းနာပွဲကိုတက်ဖို့ဖိတ်ကြားခဲ့တာမရှိဘူးလို့အမေရိကန်တီရောင်စုဆိုင်ရာမြန်မာတမ်းမတ်ကြီးက VOA ကိုပြောပါရတယ်။မြန်မာအစိုးရဘက်ကတအူးအူးကိုသာကြမ်းနာပွဲမှာရှိနေမယ်ဆိုရင်ဒီအစိုးရဘက်ကပြောတာကိုလည်းနားထောင်ဝင်ရမယ်လို့ကြားနာပွဲတက်ရောက်တဲ့လွှတ်တော်အမတ်တချို့ပြောကြားခဲ့ကြတာပါ။ဒါနဲ့ပတ်သက်ပြီးဆက်သွယ်မြင့်မြန်းထားတဲ့ကိုကျော်ကျော်သိန်းကတင်ပြထားပါရှင်
။စတေမာလာ29ရဲ့ဗိုလ်ကြီးတွေကအောက်လွတ်တော်နိုင်ငံရေးရာကော်မတီမှာ Burma's Brutal Campaign Against the Rohingya ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးကော်မတီဝင်အောက်လွတ်တော်အမတ်တွေနဲ့တင်ပြဆွေးနွေးမဲ့သူတွေတက်ရောက်ခဲ့ကြပါလေ။ဒီကြားနာပွဲမှာအမေရိကန်ပြည်တော်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတမ်မတ်ကြီးရှိနေခဲ့တယ်နဲ့မြန်မာတမ်မတ်ကြီးတော့ရှိနေခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်လွှတ်တော်မှ Brad Sherman ပြောသွားတာက
I'd also like to introduce the ambassador of Burma but unfortunately I can't because that ambassador is
မြန်မာတမ်မတ်ကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပြင်တယ်။တမ်မတ်ကြီးကဒီမှာရှိနေပါဘူး။တမ်မတ်ကြီးကဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားတဲ့အပေါ်ကဘာကဘယ်လိုမြင်နေလဲဆိုတာကိုသိသွားမှာပါပဲ။
ဝါရင်ကော်မတီဝင်အောက်လွှတ်တော်မှဒေနာရူရဘော့ဂါကလည်းကြားနာပွဲမှာမြန်မာအစိုးရဘက်ကသာရှိနေရင်သူတို့ပြောတာကိုလည်းသိရမှာပဲလို့ပြောသွားပါတယ်
။ We would have learned more I believe had we had someone from the Burmese government here to give their side of the story. I'm chairman of I've been
သူတို့ကပြောစရာရှိတာကိုပြောဖို့မြန်မာအစိုးရတွေကတူးတာဒီမှာရှိနေမယ်ဆိုရင်ကျွန်တော်တို့ပို့ပြီးတော့သိရလိမ့်မယ်လို့ယုံကြည်ပါတယ်။ကျွန်တော်ကဥက္ကဋ္ဌတူးတဲ့ဖြစ်ပြီးတော့ဆက်ကော်မတီတီးတီးရဲ့ဥက္ကဋ္ဌဖြစ်တဲ့လုပ်ခဲ့မှုပါတယ်။ဘယ်ကိစ္စမှမဆိုတစ်ဖက်ကပြောတာတွေကဘလောက်ပဲမှန်နေပါစေနှစ်ဖက်စလုံးကပြောနေတဲ့အခွင့်အရေးရအောင်ကျွန်တော်အမြဲကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ကြားခဲ့တဲ့ဆွဆွဲချက်တွေပေါ်မှာအပြန်အလှန်ပြောတာတုံ့ပြန်တာငင်းချက်ထုတ်တာပြီးတော့တရားရောက်ကဘလို့များတုံ့ပြန်မလဲဆိုတာကြားရရင်စိတ်ဝင်စားစရာကောင်းမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီလိုအရေးကြီးတဲ့ကြားနာပွဲမျိုးမှာရှိနေကြတာနဲ့ပတ်သက်လို့အမေရိကန်ပြည်တော်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်နေနေတာမှာတော့ထိတ်ကြားချက်မရှိခဲ့ဘူးလို့တမ်မတ်ကြီးကအခိုင်အမာပြောပါတယ်
။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖိတ်ကြားချက်လုံးဝမရှိပါဘူး။သူတို့ကြားနာပွဲမတိုင်ခင်မှာ Mr. Edwards ရဲ့ယုံနဲ့ကျွန်တော်တို့အများအားဆက်သွယ်ရှိနေပါတယ်။သူ့အနေနဲ့ကျွန်တော်တို့ကိုတော့နိုင်ငံတော်ရဲ့လုံခြုံရေးအကြံပေးအရာရှိနဲ့သူတို့တွေးဖို့ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ဆက်သွယ်တာရှိပါတယ်။လုံခြုံရေးအကြံပေးအနေနဲ့သူတို့လုံးမဲ့နေ့မတိုင်ခင်မှာနယူးယောက်ကိုပြန်သွားရမှာမလို့ကျွန်တော်တို့အနေနဲ့လာပြီးတော့တွေ့ဆုံနိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့တို့ကိုပြောထားခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့တို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းပြည်ပမှာဖိတ်ကြားမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်ကြားခြင်းဖိတ်ကြားခြင်းမရှိပါဘူးဆိုတဲ့ဟာလေးတော့ပြောပြရစေ။အ
ဲ့ဒီနေ့ကဂျာနာဘွဲမှာအမေရိကန်ပြည်တော်စုဆိုင်ရာဒင်္ဂလာဒေ့ရှ်နိုင်ငံတမ်မတ်ကြီးရှိနေတယ်ဆိုတော့လွှတ်တော်မှဘက်ရှာမန်ပြောတာအရသိရပါပြီ။ဒင်္ဂလာဒေ့ရှ်တမ်မတ်ကြီးကဝင်ရောက်ပြောဆိုဆွေးနွေးတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။